မနေ့ကအခုဒီဝါရှင်တန် DC မြို့တော်မှာရိုဟင်ဂျာအရေးထောက်ခံမှုပြတာတဲ့နေ့ဖြစ်ပြုလုပ်ခဲ့တာနဲ့ပတ်သက်လို့ကိုရိုင်းသတင်းသွားယူတဲ့ကိုသိန်းထိုင်ဦးကနေဆက်ပြီးတော့တင်ပြမှာပါရှင
်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့ဂျမ်ဘက်တက်ခဲမှုတွေနောက်ပိုင်းရိုဟင်ဂျာမွတ်စလင်တွေပေါ်စစ်တပ်ကနှိပ်စက်ညှဉ်းပန်းမှုတွေကိုဂျန်နိုဆိုက်လူမျိုးတုံးတပ်ဖြတ်မှုအဖြစ်ခေါ်ဆိုဖို့အမေရိကန်အောက်လွှတ်တော်ကပြီးခဲ့တဲ့ဒီဇင်ဘာလမှာသတ်မှတ်မဲခွဲအတည်ပြုခဲ့ပါတယ်။ဒါပေမဲ့အထက်လွှတ်တော်မှဒီကိစ္စကိုမဲခွဲဆုံးဖြတ်နိုင်ခြင်းအတည်ပြုနိုင်ခြင်းမရှိတဲ့အတွက်အထက်လွှတ်တော်အမတ်တွေကိုတွေ့ဆုံပြီးတိုက်တွန်းသွားမယ့်အကြောင်းရိန်ဂျာရေးထောက်ခံမှုပြသတဲ့လှုပ်ရှားမှုနေ့အဖြစ်ဦးဆောင်လှုပ်ရှားနေတဲ့အဖွဲ့တစ်ခုဖြစ်တဲ့ Fake Coalition အဖွဲ့ရဲ့ကြီးကဲအီမန်မာလစ်မိုဂျာဟစ်ကပြောပါတယ်
So we have the message of humanity which will be taking to each senator
ဒီသားချင်းစာနာမှုဆိုင်ရာတရင်စကားတစ်ခုကိုကျွန်တော်တို့နဲ့တွေ့ဆုံတဲ့ထက်လွှတ်တော်အမတ်တိုင်းကွန်ဂရက်လွှတ်တော်ကတာဝန်ရှိသူတိုင်းကိုကျွန်တော်တို့ပြောဆိုတိုက်တွန်းသွားမှာပါကမ္ဘာမှာရှင်းဝစ်ပိုင်းဆိုင်ရာဦးဆောင်လမ်းပြဖြစ်တဲ့အမေရိကန်ပြည်အောင်စုအနေနဲ့မြန်မာနိုင်ငံအတွင်းကအဖိနှိတ်ခံပြည်သူတိုင်းရဲ့အရေးကိုဒီထက်ပိုပြီးထောက်ခံပေးဖို့ကျွန်တော်တို့တိုက်တွန်းသွားမှာပါ
မြန်မာအစိုးရဘက်ကတော့ရခိုင်ဒေသပြည်ပခအတွင်းလူမျိုးတုံးတက်ဖြတ်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးမဟုတ်မမှန်တဲ့အကြောင်းညှင်းဆိုထားသလိုခိုင်လုံတဲ့အထောက်အပံ့ကိုလည်းတောင်းဆိုထားပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံသလိုလူခွေရေးချုပ်ပေါမှုကျူးလွန်သူတွေကိုအရေးယူဖို့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်အစိုးရအနေနဲ့လည်းဖွဲ့စည်းထားပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေပြီလို့ဆိုပါတယ်။တချိန်တည်းမှာအမေရိကန်အစိုးရအနေနဲ့လည်းရခိုင်ပြည်နယ်အတွင်းကလူခွေရေးချုပ်ပေါမှုတွေကိုလူမျိုးတုံးတက်ဖြတ်မှုအဖြစ်သုံးလုံးခြင်းမရှိတဲ့အတွက်တက်ကြွလှုပ်ရှားသူတွေကသုံးဖို့ဖိအားပေးနေကြပါတယ်။Fake Coalition ဖွဲ့ကြီးရဲ့ကြီးကဲအီမန်မာလစ်မူဂျာဟစ်ကတော့အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်နိုင်ခြင်းမရှိတာကအထက်လွှတ်တော်လူများစုကောင်းသော Republican မတ် Mitch McConnell ကြောင်းဆိုပြီးအခုလိုပြောပါတယ
်
Party နှစ်ရလုံးကကော်မတီတွေအထက်လွှတ်တော်နိုင်ငံခြားရေးကော်မတီနဲ့အောက်လွှတ်တော်နိုင်ငံခြားရေးကော်မတီကလားတူဆုံးဖြတ်ချက်တွေချထားပါတယ်ဒါပေမဲ့အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်နိုင်ခြင်းမရှိပါဘူး။အဓိကကတော့အထက်လွှတ်တော်အမတ် Mitch McConnell ကြောင့်ပါ။အထက်လွှတ်တော်အမတ် Mitch McConnell အနေနဲ့ဒါကိုအလေးနက်ထားဖို့လိုပါတယ်။ဒါကိုမဲခွဲဆုံးဖြတ်ဖို့လိုပါတယ်
။ရိုဟင်ဂျာရေးလှုပ်ရှားမှုကိုထောက်ခံကြောင်းပြသတဲ့နေ့ဆိုရင်လည်းဒီကနေ့ခန္ဓာမှာကချင်ကရင်ချင်းစားတဲ့တိုင်းရင်းသားအဖွဲ့တွေလည်းပါဝင်ပါတယ်။လွှတ်တော်မဟောင်းသူလည်းဖြစ် Organ Institute for Peace and Development အဖွဲ့ရဲ့ဥက္ကဋ္ဌဦးရွှေမောင်ကတော့တခြားတိုင်းသားလူမျိုးစုတွေရဲ့နင်းနာချက်တွေကိုလည်းအထက်လွှတ်တော်အမတ်တွေကိုတင်ပြသွားမယ်လို့ပြောပါတယ
်အဓိကကျွန်တော်တို့ဒီနေ့ဒီပြောလို့ရတဲ့ရည်ချက်ကအခုမြန်မာနိုင်ငံမှာလက်ရှိဒီဖြစ်ပွားနေလို့ပေါ့နော်ဒီကချေလူမျိုးပေါ့ဒေသလူမျိုးပေါ့ချဲလူမျိုးပြည်လူမျိုးအားလုံးပေါ်မှာဒီကျူးလွန်နေတဲ့ဒီလူသားမျိုးနွယ်ပေါ်မှာကျူးလွန်နေကြသွေးမှုတွေတော့ဘာသာရေးနှိပ်စက်မှုတွေတော့လူမျိုးရေးနှိပ်စက်မှုတွေလက်တက်ပြီးတော့အကုန်လုံးအေဂျင့်ဆိုတာအတူတူနေထိုင်နိုင်ဖို့အတွက်ကျွန်တော်တို့ပူးပေါင်းအဖြေတစ်ခုရှာဖို့အတွက်ဒီမှာဒါ
ထူထောင်မှတ်တင်တဲ့တွေ့ဆုံမဲ့အမေရိကန်ပြည်ထောင်စုကချင်တိုင်းဒေသအစည်းအရုံးကချင် National Organization ရဲ့ဥက္ကဋ္ဌဆွနတ်နော်တယူကတော့ကချင်တိုင်းဒေသအရေးကြီးပွားရောက်ကချင်တိုင်းဒေသတွေသူသဖြင့်လူငယ်တွေပို့ပြီးတော့ပါဝင်လာဖို့ရည်ရွယ်ပြီးတော့သူအခုလိုရောက်လာတာလို့ဆိုပါတယ်
တော်ရဲ့တော့ဆက်လို့ဆက်ဖြစ်တယ်ဒီလိုအနေနဲ့အမေရိကန်နိုင်ငံမှာနေတဲ့အချိန်မှာအမေရိကန်နိုင်ငံရဲ့ဥပဒေကြီးဝတ်တော်ပတ်တည်တယ်သူတို့နဲ့မိတ်ဆက်ပြည့်ရဲ့ရွေးချယ်လာဒီမှာနေတဲ့အချိန်မှာလွတ်တော်ပတ်တည်နဲ့မိတ်ဆက်ပြည့်ရဲ့အချိန်မှာသူတို့နောက်လာမယ့်အချိန်မှာကျွန်တော်တို့ကချင်လူမျိုးတွေအတွက် advocate လုပ်နိုင်အောင်သူတို့မိတ်ဆက်ပြည့်ရဲ့အချိန်မှာလည်းကျွန်တော်တို့
အခုလိုရိုဟင်ဂျာရေးထက်လွှတ်တော်အမတ်တွေနဲ့တွေ့ဆုံစည်းရုံးမဲ့လှုပ်ရှားမှုကိုဦးဆောင်တဲ့အဖွဲ့အစည်းကအမေရိကန်ပြည်ထောင်စုအခြေစိုက် Burma Task Force ဆိုတဲ့အဖွဲ့ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံမှာရှိတဲ့မွတ်စလင်အဖွဲ့အစည်း19ဖွဲ့ပေါင်းစည်းထားတဲ့ညွန်ပေါင်းအဖွဲ့လည်းဖြစ်ပါတယ်။ Rohingya Advocacy Day ဆိုပြီးရိုဟင်ဂျာရေးထောက်ခံလှုပ်ရှားတဲ့နေ့သတ်မှတ်လှုပ်ရှားတာကဒီနှစ်ပိုင်းနေအတွင်းဒုတိယမြောက်ဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။